အမေရိကန်တပ်မတော်ရွေးကောက်ပွဲပေါ်အောင်စွာညောင်းပွဲရုရှားကအွန်လိုင်းလှုပ်ရှားမှုတွေကိုလွန်ခဲ့တဲ့45ရက်အတွင်းမှာစပြီးအရှိန်ယူလှုပ်လာခဲ့ပြီလို့ Microsoft ကုမ္ပဏီကြီးကဗဟုသုနေမှာပြောလိုက်ပါတယ်။ဒါပေမဲ့အတိတ်ရွေးကောက်ပွဲတွေလို့မဟုတ်ဘဲခနေ့နေ့စလာခဲ့တယ်လို့ဆိုပါတယ်။ယူကရိန်းကိုထောက်ခံတာပေါ်ဝေဖန်တာအပါအဝင် American မဲပေးသူတွေကြကွဲပြားလာအောင်ရုရှားနဲ့ချိတ်နေတဲ့အွန်လိုင်းအကောင့်တွေကလှုပ်ဆောင်ကြတာဖြစ်တယ်လို့အစိုးရခစားကဆိုပါတယ်။ဝါရှင်တန်မှာရှိတဲ့ရုရှားတပ်ရုံးကတော့ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညွှန်ဆိုပါတယ်။ဒါပေမဲ့လာမယ့်နိုဝင်ဘာတပ်ရရွေးကောက်ပွဲကိုမနှောက်ယှက်ဘူးလို့ရုရှားကအရင်လကပြောခဲ့ပါတယ်။လွန်ခဲ့တဲ့အနည်းဆုံး2လအတွင်းမှာရုရှားနဲ့ချိတ်ဆက်နေတဲ့အနည်းဆုံးအွန်လိုင်းလှုပ်ရှားမှု80ကိုခြေရာကောက်နိုင်ခဲ့တယ်လို့ Microsoft ကဆိုပါတယ်။အဒီလိုလိုက်လိုက်များလာတဲ့လှုပ်ရှားမှုတွေကရုရှားတပ်ရအုပ်ချုပ်ရေးနဲ့ချိတ်နေတာတွေ့ရကြောင်းအစိုးရခန်းစားကရေးပါတယ်။ဘာသာစကားအမျိုးမျိုးနဲ့တရားအမှားတွေကိုဖြန့်နှားတွေခွင့်ချလိုက်တဲ့ဆိုတဲ့သတင်းမျိုးတွေနိုင်ငံသားသတင်းသမားတွေရဲ့သတင်းပုံစံအသွင်ယူတာတွေအပြင် AI ခေါ်ဉာဏ်ရည်တို့အသုံးပြုထားတာတွေလည်းတွေ့ရကြောင်း Microsoft ကဆိုပါတယ်